ုရောရှမ်းမြောက်ကတိုက်ပွဲသတင်းတွေပဲဆက်ရအောင်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်တီဘောမြို့နယ်တွေမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေပြီးတောက်ကြနေတဲ့ကတအောင်းပလောင် PNL တပ်ဖွဲ့နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ကျွန်းလာထက်မှာအစိုးရငင်းကြံရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခွန်အဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားပြီးတဲ့နောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဆိုပါတယ်ဆက်သွယ်မြင်းညထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်။
ဇူလိုင်လ22ရက်တောက်ကြနေမွန်လေးပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအစိုးရတပ်တပ်မ88နဲ့ TNL တပ်ရင်း112တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးတီဘောမြို့နယ်မှာတော့ခွန်လန်းကျေးရွာနားမှာလည်းညနေ4:00ကျော်လောက်မှာမြမတပ်မတော်ကရဟတ်ရင်နဲ့လာရောက်ဘုံကျဲသွားတယ်လို့ TNL တပ်ဖွဲ့နိုင်ငံသားစစ်ဆင်ရေးတာဝန်ခံဘူမူတာပန်နာက VOA ကိုပြောပါတယ်
သမားအဖေနဲ့ဒီကုတ်ဆိုင်ယူနေလုံကံနဲ့စရမ်ဒီဝါဝန်ချီမှာဖြစ်ပေါ်ခဲ့တဲ့ဖြစ်တာတော့ညနေပိုင်း3:00နဲ့4:00ဝန်ချီမှာတာသတင်းဖြစ်ပေါ်တယ်။နောက်ပြီးတော့ကဒီစီကျွန်တော်ရဲ့သမားနဲ့နေမျိုးဒီဘောပဲမှာအဲ့ဒီမှာကျတော့ဒီစက်ပတ်ဖြစ်ပေါ်မှုတော့မရှိဘူးဒါပေမဲ့ညသမရဘက်ကကဒီရွှေချက်ရှိရှိနဲ့ဒီခွန်းလန်ခွန်းလန်ဒီဝါမှာဒီ3:00ကျဲသွားတယ်လို့ကျွန်တော်သိရှိရတယ်။
ဒီအချိန်လေးနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လကစလို့မြန်မာတက်မတော်ဘက်ကတက်မ88 33 11တို့ကိုတိုက်ရင်အားတိုးချတာပြီးဒေသခံစကက1နဲ့16တက်တွေကလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တောတွင်အခြေစိုက်စခန်းတွေအထိပိုက်စိတ်တိုက်ထိုးစစ်ဆင်လာတယ်လို့ TNL တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လထဲမှာတရုတ်အစိုးရရဲ့ဂျာဝင်စစ်ဆက်ပေးမှုအရမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခွန်းဖွဲ့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဘုံမူတာပန်လာကပြောပါတယ
်ဒီကျွန်တော်တို့ဘက်ကလည်းဒီတိုက်ပွဲတွေဖြစ်ပွားမှုမရှိအောင်ဒီအတန်းနဲ့ဆုံးကျွန်တော်ဖင်ချုပ်ပါတယ်နိုင်ငံရေးအဖွဲ့မှလည်းဒီ necessity ပြင်လို့မှလည်းကျွန်တော်ပါဝင်ဖို့ပေါင်းဆောင်ရပြီးတော့ဒီတိုက်ပွဲတွေဆောင်ရမယ်လို့ကျွန်တော်ရုပ်ပြန်ခဲ့တယ်ဒီကဲဒီဆောင်းနာပိုင်းစစောပိုင်းလုံးမှလည်းဒီမြန်မာကွန်ရှင်တွေကနေတော့ဒီသေယုံငါးဆိုင်ဌာနကနေမတည်းသက်သောဆနေဖို့ကိုကတော့ကနလာမျိုးရှိခဲ့တယ်ဆိုတော့သူတို့နည်းနည်းကအဲဒီဖော်ခြင်းတော့မဟုတ်ဆုံးဖော်ခြင်းနဲ့ဖော်ခြင်းအဲ့ဒီမျိုးသူတို့ဘာလို့သဘောထားရှိတယ်လို့ပြောတဲ့ပဲဒါကျွန်တော်တို့ကတော့ဒါကော်မတီရဲ့မူဝါဒအရကျွန်တော်ကတော့စပောင်းပြီးတော့သက်ဆောင်သွားမယ်အဲ့ဒီမျိုးဖြစ်ပေါ်လာတဲ့အပိုင်းမှာတော့သက်ဆောင်နိုင်မယ့်နေရာမျိုးကဒီတော့အဲ့ဒါနဲ့ဆက်ကျင်ပေကတော့ဒီ authority ရွာတွေလိုက်တိုင်းပြီးတော့ကျွန်တော်ရဲ့အဲ့ဒါဒီကနေဒီလိုက်နိုင်ပြီးတော့တိုက်ခတ်တာမျိုးတွေပို့ပြီးတော့ပြင်းထန်လာတယ
်ဒီလိုမျိုးပင်တိုက်ပွဲတွေပြင်းထန်နေပေမဲ့လည်းဒီစည်ရေးပဋိပက္ခကိုစပွဲဝိုင်းပေါ်မှာဖြေရှင်းနိုင်ဖို့အတွက်တန်နေလေတပ်ဖွဲ့ကလူလာကြောင်းဘုံမူတာပန်လာကပြောပါတယ
်အမြင့်ပြမဖြစ်ပါနေနေတာကနေသဆုံးဆက်တာအဆူကြီးစုမရှိဘူးကျွန်တော်တို့ကကပြစ်ခတ်လိုက်တဲ့နေ့ကြီးသလုံးဟာစိန်မောင်များစွာကုန်လေဒီကျွန်တော်ဒီသားကိုဟိုလည်းနေ့ကြီးနဲ့ပြစ်ခတ်မဲ့သားအဲ့ဒီအမေတပ်လို့ဒီတပ်လို့ညညဆံမှုရှိတဲ့မဆံတဲ့ဒီကြောင်းနေစိတ်ယုံနေအဲလူထုချုပ်ပြတဲ့အထူးကိုလုပ်နိုင်မစင်တော့လူထုသားများကျေစုရှိတယ်အဲ့တော့အဲ့လိုမျိုးမလို့တပ်ဖွဲ့တစ်နဲ့တည်းများရောက်ချပါအောင်ကျွန်တော်တို့ကစစ်တုံးစနေရှိတယ်အဲ့ဘာသာရှိတယ
်ဒီကနေ့ဇွန်လ19ရက်ညပိုင်းလုံးကလည်းရှမ်းပြည်နယ်မိုင်တုံမြို့နယ်နော်ကူးကျေးရွာမှာ TNL တိုင်ရင်း93လုံးနဲ့အစိုးရတပ်မ88တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီဇူလိုင်လထဲမှာ TNL နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ